ရခိုင်မြောက်ပိုင်းမောင်တော်မြို့နယ်ကစစ်ကောင်စီရဲ့နောက်ဆုံးစစ်စခန်းတစ်ခုကိုအာရခတပ်တော် AA ဖွဲ့ကထိန်းချုပ်လိုက်ပါတယ်။မနေ့ကနောက်ဆုံးလက်ချက်စခန်းကိုသိမ်းလိုက်ပြီးတဲ့နောက်မှာ AA အဖွဲ့ကနယ်မြေဆက်လက်ရှင်းလင်းရာမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကစစ်ကောင်စီရဲ့တခုတည်းသောလက်ကျန်စခန်းနယ်ကြားဆောင်ရဲတပ်ဖွဲ့ခွဲနာခခငါကိုတိမ့်ပိုက်ထိန်းချုပ်လိုက်ကြောင်း AA အဖွဲ့ကမနေ့ကဒီဇင်ဘာလ10ရက်နေ့မှာကြေညာခဲ့ပြီးနောက်ဆက်တွဲဒေသတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေရပါမောင်တော်ဒေသကစစ်ကောင်စီတပ်စခန်းတွေကိုထိန်းချုပ်လိုက်ပေမဲ့ဒေသတွင်းမှာနယ်မြေရှင်းလင်းနေတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့လည်း AA အဖွဲ့ကပြောပါတယ်တိုက်ပွဲတွေနဲ့နယ်မြေရှင်းလင်းတဲ့စစ်စင်ရင်အတွင်းစစ်ကောင်စီအရာရှိတချို့အပါအဝင်တပ်ဖွဲ့ဝင်တွေကိုဖမ်းဆီးမိတာတွေလည်းရှိတယ်လို့သတင်းတွေထွက်ပေါ်နေရပါဖန်စီမိသူတွေထဲမှာအမှတ်15စစ်စင်ရေးကုတ်ကဲမှုဌာနချုပ်တက်မမှုဘုံမှုချုပ်တူရင်ထွန်းပါဝင်တယ်လို့လည်းရခိုင်ပြည်နယ်ကစေရေးစောင့်ကြည့်အကဲခတ်သူတယောက်ကပြောပါတယ
်တူရင်ထွန်းနဲ့ပါသွားတဲ့ဟာကအကုန်လုံးဘလူးဘောက်70ကိုဆေးဝင်ကျင်တော့လို့ရှိမှာဒီဘက်မြင်းနောက်ကပါသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလည်းရှိတယ်အဲ့ဘက်မှာလည်း list ဝင်ကျင်တော့လို့ရှိမှာသူတို့အဲ့ဒီမှာနေပြန် Y1 ဖိတ်ဆိုပြီးအဲ့မှာတပ်ဖွဲ့ဖြစ်တယ်တပ်ဖွဲ့ဖြစ်တဲ့အထက်မှာတော့အဲ့သူရင်းခံကိုရှင်းနေမှာဖမ်းရတယ်လို့ကြားရတယ်အဲ့ဒါ
AA အဖွဲ့ကဖမ်းမိသူတွေထဲမှာစစ်ကောင်စီအရာရှိတချို့အပြင်စစ်ကောင်စီကတင်တန်းပေးထားတဲ့ရိုဟင်ဂျာလက်နက်ကင်တွေပါဝင်တယ်လို့လည်းပြောပါတယ်
။အရာရှိပါတာကကျွန်တော်သိသလားကတော့ဒီဘုံမှုရှောင်းသူရင်ခန်းနဲ့သူတွေဘွဲအရာရှိဟိုကြီးကြွေရဲ့ပေါ်တွေအာနောက်တစ်ခုကဒီသူတို့ရဲ့ဒီတယံမှုတွေတခြားချက်ဆောင်ထားတဲ့တယံတွေကကိုရိုနာနဲ့တယံမှုတွေအားရဲ့လူကြီးပိုင်းဆိုင်ရာတို့အာဒီငါရောက်ဝင်ကျင်တော့ပါတယ်လို့ကျွန်တော်တို့သိရတယ်နောက်ထပ်တော့ဒီစစ်ကောင်စီရဲ့အနေနဲ့ထားတဲ့အဲဒီမူဆလင်လူငယ်ပိုင်းဆိုင်ရာတဲ့ RSO ရဲ့ ARA ရဲ့ ARSO ရဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအများအပြားရှိတယ်လို့သိရတယ
်စစ်အရာရှိတချို့အပါအဝင်ဖမ်းဆီးခံရမှုတွေရခိုင်ပြည်နယ်ကစစ်ရေးနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ AA အဖွဲ့ကရောစစ်ကောင်စီကပါလက်တလောတည်င်းထုတ်ပြန်တာမတွေ့ရသေးပါဘူးမောင်တော်ဒေသတိုက်ပွဲတွေအတွင်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတယ်လို့လည်းဒေသခံစစ်ရေးအကြက်ခက်ကပြောပါတယ
်ဘုံကတော့စစ်ကောင်စီကတော့ဒီ150နေရာဝန်းကျင်ကိုထိသွားနိုင်တဲ့ဒီပေါက်1000ဘုံတွေအောင်မရအောင်တွေဘို့တော့အဆက်မပြားအဒီ Y12 တော့ Y8 နဲ့တော့လာကျတယ
် AA အဖွဲ့ကတော့စစ်ကောင်စီတပ်ဖွဲ့တွေအပြင်အတူပူးပေါင်းတိုက်ခိုက်နေတယ်လို့ဆိုတဲ့ Ranger လက်နက်ကင်အဖွဲ့အနေနဲ့ပါတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်နှက်ပြင်းထဲမှာအများပြည်သူရေချောင်းသွားလာမှုတွေကိုတားမြစ်လိုက်ကြောင်းလဲမနေ့တုန်းကထုတ်ပြန်ကြမှာဖော်ပြခဲ့တာပါတစ်ချိန်တည်းမှာပဲ AA အဖွဲ့က M တောင်ကုန်းဂွမ်းမြူနယ်တွေမှာဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပါတယ် M မြို့နယ်မှာတော့စစ်ကောင်စီရဲ့တပ်စခန်းတွေဌာနဆိုင်ရာရုံးတွေအားလုံးကို AA ဘက်ကသိမ်းပိုက်ထားနိုင်ပြီးတခုတည်းကြံရှိနေသေးတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကို AA ဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေဆက်တိုက်ပြင်းထန်နေတာပါလက်နက်ကင်ပဋိပက္ခတွေကြီးထွားလာတာနဲ့အမျှရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေပေါ်ပေါက်နေတဲ့အပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါအထူးသဖြင့်2019ခုနှစ်တုန်းကစစ်တပ်ရဲ့ရခိုင်ပြည်နယ်ကနယ်မြေရှင်းလင်းတဲ့စစ်စင်ရေးကြောင့်တိမ်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံထွက်ပြေးကြရတဲ့ရိုဟင်ဂျာတွေဟာအခုနောက်ထပ်အဆိုးဆုံးချိန်ချောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကလည်းပြီးခဲ့တဲ့သတင်းပတ်မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်ခင်ဗျာ